အမေရိကန်နိုင်ငံခြားရေးဌာနကပေးအပ်တဲ့နိုင်ငံတကာမျိုးသမီးတတိရှင်များစုကိုချီးမြှင့်ပေးအပ်ရတဲ့အကြောင်းရင်းတွေထဲမှာရဲစွမ်းတတိရှိမှုအကျဉ်းနာမြတ်တာရှိမှုတရားမျှတမှုလိုလားမှုဆိုတဲ့အချက်တွေပါဝင်ပါတယ်ဒီနေ့အတွက်နိုင်ငံတကာမျိုးသမီးတတိရှင်များစုရရှိသူအမျိုးသမီး10ဦးကိုဝါရှင်တန်မြို့တော်မှာအမေရိကန်သမ္မတကတော်မယ်လနီယန်ထရမ့်ကဆုချီးမြှင့်ပေးခဲ့ပါတယ်ဆူရရှိသူတွေထဲမှာကျွန်ဖြစ်မွေးဖွားလာပြီးကျွန်စနစ်တိုက်ဖြတ်ရေးပြည်သူအရေးတက်ကြွလှုပ်ရှားသူမော်ရီရှာလွှတ်တော်အမတ်လမ်မောလ်မာဆေဒ်လိုအမျိုးသမီးအပါဝင်1998-99ခုနှစ်တွေမှာကိုဆိုဘိုစစ်ပွဲအတွင်လူအစုလိုက်ပြုံလိုက်တပ်ဖြတ်မှုမဒိန်းကျင့်ခံရမှုနဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေကလွတ်မြောက်လာသူတွေအကူအညီပေးရေးလက်တွဲဆောင်ရွက်ခဲ့တဲ့ကိုဆိုဘိုတမားတော်ဖရိတ်ရာစတီဒီလိုအမျိုးသမီးလဲပါဝင်ပါတယ်1994ရဝန္ဒါနိုင်ငံလူမျိုးတုံးတပ်ဖြတ်မှုအတွက်စန့်ကျင်ရပ်တည်ခဲ့ပြီးတရားရုံးမှာတက်တည်ထွက်ဆိုဖို့ဆုံးဖြတ်ခဲ့တဲ့နောက်မိမိခင်မုန်းတဲ့သမီးအသက်ခံရတာမဟုတ်ပဲတရားမျှတမှုအတွက်ရပ်တည်ခဲ့တဲ့ Godelief Muka Sarazi ဟာလည်းဆုချီးမြှင့်ခံခဲ့ရပါတယ်ဆူရရှိသူတွေကတချို့ကို Los Angeles မြို့မှာနေထိုင်ခွင့်ရဖို့ American နိုင်ငံခြားရေးဌာနနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့ Los Angeles မြို့အခြေစိုက် International Visitor Council ကပြောပါတယ်